ကရပြည်နယ်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေအကြားဒီနေ့လည်းပြစ်ခတ်တိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။ဒီမော့ဆိုမျိုးကထွက်ပြေးနေရသူတွေအတွက်လိုအပ်တဲ့အကူအညီတွေပို့ပေးသူလူငယ်နှစ်ယောက်ကိုစစ်တပ်ကပစ်တက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကရပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
စစ်တပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့တိုက်ပွဲတွေဖြစ်နေတဲ့တီမော့ဆိုမြို့မှာဒီနေ့နေ့လယ်ပိုင်းကလည်းတိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။အပြန်အလှန်ဖြစ်ကမှုတွေကြောင့်ပြည်သူ့ကာကွယ်ရေးဖွဲ့ဘက်ကတယောက်သေဆုံးတယ်လို့မြို့ခံတူကပြောပါတယ
်။ဒီနေ့လယ်ကပြည်သူ့ KPDF နဲ့စစ်ဖွဲ့နဲ့ပြန်လာတိုက်ခိုက်တဲ့ PDF ဖွဲ့ကတော့တယောက်ချသွားတယ်ပေါ့နော်။အဲဒီမော့ဆိုမြို့လမ်းခွနဲ့ဝေတောင်ရဲ့ဖွဲ့မှာစစ်တပ်ကတိုက်ခိုက်မှုတော့မသိရသေးဘူး။ဒါပေမဲ့ PDF ကတော့အစီချာတော့တယောက်ချသွားတယ်ပေါ့။
စစ်တပ်ကနေစစ်ရင်အားတွေဖြည့်ထားပေမဲ့ဗီရုကာကွေရေးဖွဲ့တွေဘက်ကတိုက်ခတ်မှုတွေလုပ်နေတာပါ။တိုက်ပွဲကြောင့်မြို့ကထွက်ပြေးကြတဲ့သူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုပြန်ယူတဲ့လူငယ်နှစ်ယောက်ကိုလည်းစစ်တပ်ကပြစ်တတ်ခဲ့တယ်လို့အဲ့ဒီဒေသခံကပြောပါရတယ်
။ဒီမော့ဆိုမှာနာပလိုယာဖက်မှာတိုက်ခိုင်းရတော့ရက်စီဒေရှင်တက်ပစ္စည်းတွေတိုင်းကပေါ့ကျွန်တော်ပေါ့လို့တို့မျိုး
အတက်ခံရတဲ့စစ်ဆောင်ကူညီရေးဖွဲ့ဝင် Alfred Lutu နဲ့ Patrick Bourre တို့နှူးကိုဒေသခံပြည်သူတွေကမြေမြုပ်သူကြိုပေးခဲ့ကြတယ်လို့လည်းသူကပြောပါတယ်။တီမော့ဆိုမြို့တွင်းကနေပြစ်ခတ်တိုက်ခတ်မှုအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မေလ23ရက်နေ့ကနေဒီကနေ့ထိတီမော့ဆိုမြို့မှာ PDF ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုကြောင့်တိရခန2000လောက်စစ်ဘေးလွတ်ရာတင်းချောင်နေရတယ်လို့တိရခန်ကရပြည်နယ်ဒီမိုကရက်တစ်ပါတီတာဝန်ရှိသူခူတဲရဲကပြောပါတယ
်ဒီမိုကရက်တစ်နဲ့တောင်းဆိုနေစစ်ဘေးချောင်ဖက်တော့ဒီမိုကရက်တစ်ဖက်ကတိတာဖွေရမရှိသေးဘူးဒါပေမဲ့တချို့ကသူ့မျိုးရည်တတ်နေကြတယ်တချို့ကတောပေါင်မတတ်နေကြပဲ
ပြီးခဲ့တဲ့ရက်တွေကတိုက်ပွဲတွေရှိခဲ့တဲ့လွိုက်ကုံမြို့မှာတော့ဒီကနေ့တိုက်ပွဲတွေငြိမ်နေတယ်လို့တိရခန်တွေကပြောပါတယ်ကရပြည်နယ်လွိုင်ကုံနဲ့တီမော့ဆူဘက်မှာ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုကြောင့်ဒေသခံ9000ကျော်စစ်ပီးသိမ်းရှောင်နေကြရပါတယ်။ဒုက္ခသည်တွေအနေနဲ့မိုးရွာသည့်အတွက်အမိုးကာနဲ့စေဝါပစ္စည်းတွေလိုအပ်နေတယ်လို့စစ်ဆောင်ကော်မတီဝင်တွေကပြောပါတယ်။မြန်မာချက်ရှိနေအသင်းကလည်းကရပြည်နယ်ထက်ကအိုးအိမ်ပြည့်ထွက်ပြေးကြတဲ့သူတွေအတွက်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပေးဖို့လာတယ်လို့ပြီးခဲ့တဲ့ရက်တွေမှာထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိကရပြည်နယ်ထဲမှာစစ်တပ်ကနေအင်အားပြည်တင်လာပြီးလုံခြုံရေးနဲ့လမ်းကြောင်းအခြေအနေစိုးရိမ်နေရလို့အကူအညီတွေယာယီဒုက္ခတဲ့စခန်းကိုမရောက်လာသေးဘူးလို့စစ်ရှောင်ကူညီရေးဖွဲ့ဝင်တို့ကပြောပါတယ်။စစ်ရေးတင်းမာနေတဲ့ကရပြည်နယ်မှာစစ်တပ်ဘက်ကလုံခြုံရေးတင်းကျပ်ထားတာကြောင့်စစ်ဘေးဒုက္ခတဲ့တွေကူညီရနိုင်ဖို့ခက်ခဲနေကြပါတယ်ခင်ဗျာ။